မြန်မာစစ်တပ်ရဲ့နေမြင့်ရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်အရေးနဲ့ပတ်သက်ပြီးတော့အမေရိကန်ဆိုင်ရာဘင်္ဂလားဒေ့ရှ်တမန်ကြီးကလည်းဒါဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ပြောကြားလိုက်ပြီးဒုက္ခသည်ဌာနေပြန်နိုင်ရေးအတွက်အရေးယူဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ် VOE သတင်းတောက် Nick Ching ကမနေ့တုန်းကတမန်ကြီးနဲ့တရားတွေ့ဆုံမေးမြန်းခန်းမှာတမန်ကြီးကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်တွေ့ဆုံမေးမြန်းခန်းရဲ့အဓိကအချက်တွေကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်
ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကမြန်မာလုံခြုံရေးတပ်စခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုကြောင့်ရိုဟင်ဂျာမွတ်စလင်တွေတိမ့်နေချီနေရဲဆွန့်ခွာထွက်ပြေးခဲ့ရတာနဲ့ပတ်သက်လို့အမေရိကန်ဆိုင်ရာဘင်္ဂလားဒေ့ရှ်တမ်မတ်ကြီးမိုဟာမက်ဇိုင်ယာဦးဒင်ကဒါဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ VOA သတင်းတောက်နစ်ကီချင်းရဲ့အမေကိုအခုလိုဖြေကြားပါတယ်
It is definitely ethnic cleansing. The program of ethnic cleansing, which started on the 25th of August,
ဒါဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအမှန်တကယ်ဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကစတင်ခဲ့တဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအစီအစဉ်ဟာအတိုင်းတဲ့အလွန်ကြီးမားပြီးတကယ်ဆိုလူမျိုးရင်းသက်ဖြတ်မှုအသွင်ဆောင်ပါတယ်။လူသမိုင်းမှာအမောင်အကြဆုံးကဏ္ဍတရားဖြစ်နိုင်ပါတယ်။
ရိုဟင်ဂျာဒုက္ခသည်6သိန်းကျော်နှစ်လအတွင်းရောက်ရှိလာတဲ့အတွက်ဘင်္ဂလားဒေ့ရှ်ကတာဝန်ယူစောင့်ရှောက်ထားရမှာနိုင်ငံတကာရဲ့အကူအညီတွေကိုလက်ခံရရှိခဲ့တယ်လို့လည်းတမ်မတ်ကြီးကဆိုပါရယ်အမေရိကန်ပြည်ထောင်စုကဒေါ်လာ104သန်းနဲ့အများဆုံးထည့်ဝင်တဲ့နိုင်ငံတွေအနေနဲ့ပါဝင်ခဲ့ပြီးနောက်ထပ်မံထည့်ဝင်မှာဖြစ်တယ်လို့လည်းသူယုံကြည်တဲ့အကြောင်းတမ်မတ်ကြီးကပြောပါရယ်ဒုက္ခသည်တွေကို Cox Bazar မှာရှိတဲ့ Kutapalon ဒုက္ခသည်စခန်းမှာလက်ခံထားရှိထားတာနဲ့ပတ်သက်လို့အစိုးရအနေနဲ့လမ်းတစ်ဆယ်လမ်းဖောက်လုပ်ပေးပြီးရွက်ပြင်တဲအလုံးပေါင်း2000ခန့်ကိုလည်းဆောက်လုပ်ပေးဖို့ရှိကြောင်းဒါအပြင်မြန်မာဘက်ကနေထွက်ပြေးလာတဲ့ဒုက္ခသည်အားလုံးကိုမှတ်ပုံတင်ဖို့လှုံ့ဆော်နေကြောင်းတမ်မတ်ကြီးကပြောပါတယ
် There has been 85 registered registration
ဘာပုံနေစင်းကောက်ခံတဲ့ယုံပေါင်း85နေရာကိုဖွင့်လှစ်ပေးထားပြီးမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနေ့စဉ်13,000 လုံးနဲ့မပုံတင်ပေးလျက်ရှိပါတယ်။အခုမပုံတင်ထားတာ3သိန်းကျော်သာရှိပေမဲ့အားလုံးကိုမပုံတင်သွားမှာဖြစ်ပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်အတွက်အသိကိုကြီးမားတဲ့တာဝန်ကြီးဖြစ်ပြီးကုလသမဂ္ဂငင်းချမ်းရေးအဖွဲ့မှထမ်းဆောင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်စစ်တပ်ရဲ့အကူအညီကြောင့်သာအခုလိုလုပ်နိုင်ခဲ့တာပါ
။ဒုက္ခသည်တွေမြန်မာနိုင်ငံပြန်ပို့တဲ့အခါအခုလိုကောက်ခံထားတဲ့ဒုက္ခသည်မှတ်ပုံတင်စည်ရင်းအပြည့်အစုံကိုမြန်မာအစိုးရဘက်ကလွှဲပြောင်းပေးနိုင်မှာဖြစ်တယ်လို့တမ်မတ်ကြီးကပြောပါတယ်။ဒါပြင်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့သူတို့နေရရင်းကိုပြန်တင်ကြပြီးမြန်မာနိုင်ငံအနေနဲ့လည်းဒါကိုလက်ခံလိမ့်မယ်လို့ယုံကြည်ကြောင်းတမ်မတ်ကြီးကပြောပါတယ
် And I'm sure you know with Myanmar we have really good relationship I mean this also we believe that on the basis of
နိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ဟာဆက်ဆံရေးကောင်းမွန်ပါတယ်ကျွန်တော်တို့ဒီပြဿနာကိုဖြေရှင်းနိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်မြန်မာအစိုးရကလည်းဒီဒုက္ခသည်တွေကိုပြန်လက်ခံဖို့နားလည်သဘောပေါက်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီလူတွေဟာသူတို့နေရရင်းကိုပြန်တင်ပါတယ်သူတို့နေရရင်ဟာသူတို့ကိုပြူငါစွာလက်ခံမဲ့ဆိုရင်သူတို့လည်းပြန်ကြမှာပါ
ထွက်ပြေးလာတဲ့ဒုက္ခသည်တွေမြန်မာနိုင်ငံပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးမစ္စတာအာဆက်ဒူစမန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့ရာကရလဒ်နဲ့ပတ်သက်လို့တမ်မတ်ကြီးမိုဟာမက်ဇိုင်ယာဦးဒင်ကအခုလိုပြောပါတယ
် And during the meeting it came to pass thatMadam Aung San Suu Kyi
ဒီဆွေးနွေးပွဲတွင်ဒေါက်တာဆန်းစုကြည်ကဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်ခံဖို့ကြေညာပေးခဲ့ပါတယ်
။ဒါ့အပြင် ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့လုပ်ရက်နဲ့ပတ်သက်လို့ပြစ်တင်ရှုံချတဲ့အကြောင်းလဲသူကအခုလိုပြောပါတယ်
။ Well Bangladesh does not believe in violent extremism and terrorism. We stand by
အစိုးရအကြမ်းဖက်မှုကိုဘင်္ဂလားဒေ့ရှ်ကအားမပေးပါဘူး။အကြမ်းဖက်လို့ရချင်းချောက်ခံရတဲ့ဗန်နင်ဂန်နဲ့မဆိုဘင်္ဂလားဒေ့ရှ်ကယက်တီပါတယ်။အကြမ်းဖက်မှုအပေါ်လုံးဝတိမခံတဲ့မူဝါဒကိုကျင့်သုံးပြီးမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုတွေဟာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်ဖြစ်ခဲ့ရင်သူတို့ကိုပြစ်တင်ရှုံချပါတယ်အကြမ်းဖက်သမားတွေကိုဗန်နိုင်ငံကမှလက်မခံသင့်ပါဘူ
းဘင်္ဂလားဒေ့ရှ်မှာလက်ရှိတရားမဝင်အစွန်းရောက်အဖွဲ့အစည်း၈ဖွဲ့ရှိနေပြီးလွန်ခဲ့တဲ့တစ်နှစ်ခွဲအတွင်းဒီအကြမ်းဖက်အုပ်စုတွေဟာဘင်္ဂလားဒေ့ရှ်အစိုးရကိုမကြာခဏဒုက္ခပေးခဲ့တာရှိပေမဲ့ဘင်္ဂလားဒေ့ရှ်အနေနဲ့ဒီပြဿနာကိုထိန်းချုပ်နိုင်စွမ်းရှိခဲ့တဲ့အကြောင်းတကယ်လို့သာဒီအကျန်းဖက်အဖွဲ့အစည်းတွေဟာအရဲတင့်ကအကျန်းဖက်မှုတွေလှုပ်ဆောင်နိုင်စမ်းရှိတဲ့အတွက်ရိုဟင်ဂျာပြည်ထနာကိုအ мян ဆုံးဖြည့်ရှင်းတဲ့အကြောင်းတမ်မတ်ကြီးမိုဟာမက်ဇိုင်ယာဦးတင်ကတွေ့ဆုံမေးမြန်းခန်းအတွင်းတတိပေးပြောကြားခဲ့ပါတယ်ရှင်